ူတွေကိုကူးစက်နိုင်ပြီးနောက်ထပ်ကပ်ရောဂါအသစ်တစ်ခုဖြစ်လာနိုင်တဲ့တူကွေးဗိုင်းရပ်စ်ပိုးအသစ်တစ်မျိုးကိုဝက်တွေမှာတွေ့ရှိထားကြောင်းတရုတ်နိုင်ငံတဲကသိပ္ပံပညာရှင်တွေကပြောပါတယ်2011ကနေ2018ခုနှစ်အတွင်းတရုတ်နိုင်ငံတဲပြည်ထောင်စုကဝက်မွေးမြူရေးခြံတွေနဲ့တာသက်ယုံတွေကိုလေ့လာသုတေသနပြုလုပ်ချက်အရ G4 မျိုးဆက်သစ်တူကွေးရောဂါဗိုင်းရပ်စ်ပိုးတစ်မျိုးကိုဝက်တွေကိုယ်ထဲမှာတွေ့ခဲ့ရတာဖြစ်တယ်လို့ American အခြေစိုက် National Academy of Sciences ကထုတ်ဝေတဲ့သိပ္ပံကြားနယ်စာကြောင်းတစ်ခုမှာဖော်ပြထားတာဖြစ်ပါတယ်။အခုတွေ့တဲ့ရောဂါပိုးဟာ2009ခုနှစ်တုန်းကလူပေါင်းရာထောင်ချီသေဆုံးခဲ့တဲ့ H1N1 ဝက်တုတ်ကွေးရဲ့မျိုးကွဲတစ်ခုဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံအတွင်းဝက်မွေးမြူရေးခြံတွေနဲ့တာသက်ယုံတွေမှာဝက်တွေကတဆင်အလုသမားတွေကိုဒီရောဂါပိုးကူးစက်တာကိုတွေ့ရှိရပေမဲ့လူလူချင်းကူးစက်မှုရှိမရှိအထောက်အထားတွေကတော့လက်တလောမတွေ့ရသေးပါဘူး။ဒီပိုးကလူရဲ့အသက်ရှူလမ်းကြောင်းအတွင်းရှင်သန်နိုင်ပြီးအလျင်မြန်အစပွားနိုင်တယ်လို့လည်းပြောပါတယ်။အဲ့ဒီ G4 virus ပိုးမှာကာယောဂါဖြစ်လာနိုင်တဲ့ virus ပိုးရဲ့သူပြင်းလက္ခဏာအားလုံးရှိနေတယ်လို့လည်းအဲ့ဒီသုတေသနစာတမ်းမှာဖော်ပြထားပါတယ်။ဒါကြောင့်သိပ္ပံပညာရှင်တွေကဝက်တွေအချင်းချင်းကြား G4 virus ပိုးကူးစက်ပြန့်နေတာကိုထိန်းချုပ်ဖို့နဲ့အဲ့ဒီဝက်တွေနဲ့နီးနီးကပ်ကပ်အလုံးလုံးနေတဲ့ဝက်ချံအလုံးသမားတွေကိုအနီးကပ်စောင့်ကြည့်လေ့လာဖို့ကိုသတိပေးတိုက်တွန်းထားပါတယ်ခင်ဗျ။